Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington Bureau of View American အတန်းကနေ2016ခုနှစ် September 2ရက်တောက်ကြနေညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေစတင်အတန်းလွှင့်နေပါခင်ဗျာညနေခင်းတော့အစည်းအဝေးကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမက်ခွာညူနဲ့ကျွန်တော်ကြော်သိမ်းတင်ညာမှာပါပါကစ္စတန်နောက်မြောက်ပိုင်းတရားရုံးတွေရှိတဲ့နေရာမှာအေကန်ဘုံခွဲလို့လူ12ယောက်ထိမှနေတည်ဆုံသွားပါတယ်။စီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးကိုစက်တင်ဘာလ4ရက်နဲ့5ရက်နေ့တွေမှာတရုတ်ကအင်ရှင်ဖြစ်လက်ခံကျင်းပပါမယ်။စင်ကာပူမှာဇီကာဗိုင်းရပ်စ်ပြန့်နှံ့ကူးစက်နေတဲ့အတွက်မြန်မာနိုင်ငံကကိုယ်ဝန်ဆောင်အမျိုးသမီးတွေကိုယ်ဝန်ဆောင်မှုရည်ပယ်ထားတဲ့မိခင်လောင်းတွေဒီရက်ပိုင်းစင်ကာပူမလာဖို့မြန်မာတန်ယုံကသတိပေးချက်ထုတ်ပြန်ထားပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိပ်တန်းသတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါသတင်းနေပြီးနားဆင်ရမယ့်ထဲမှာတော့နေပြီးတော့မှကျင်းပနေတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံမှာဒီကနေ့မှာတော့လုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာကိစ္စရပ်တွေနဲ့အတူ Federal ပြည်တော်စုတက်မတော်ကိစ္စနဲ့ပတ်သက်ပြီးတော့စာတမ်းတွေတင်သွင်းခဲ့ကြပါတယ
်ဆိုတိုင်းသားတွေကကြတော့မဟုတ်ဘူးအပြိုင်နဲ့လို့ရမယ်တွဲလို့ရမယ်နောက်ဆုံး Federal တက်မတော်အထီကိုတိုင်းသားတွေကတင်လာတွေ့ရတယ်ဆိုတဲ့အခါကျတော့ထင်ရှားတဲ့ကိုယ်လည်းမှုတော့ရှိနေတယ်ရှေ့ဆက်ပြီးတော့အများကြီးညှိအောင်မယ်ထင်ပါတယ်
ဒီနေ့ညီလာခံနဲ့ပတ်သက်ပြီးတော့မဟာဗျူဟာနဲ့မူဝါဒလေးလာရေး Institute အမှုဆောင်ညွှန်ကြားရေးမှူးဦးမင်းစင်ပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင် American သမ္မတ Obama ရဲ့အာရှဒေသနောက်ဆုံးခီးစဉ်နဲ့ပတ်သက်တဲ့နိုင်ငံတကာသတင်းဆောင်ပါတပုတ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီကြောင့်နေမတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခွာညိုတို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကတရားရုံးတွေရှိတဲ့နေရာတစ်ခုမှာတေခံဘုံဖောက်ခွဲတာကြောင့်လူ12ယောက်ထိမှနေသေဆုံးပြီး50လောက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။ခိုင်ဘာဖက်တွန်ခွာပြည်နယ်မော်ဒန်မြို့မှာဒီကနေ့အဲ့ဒီလိုတိုက်ခိုက်ခံရတာပါ။လက်နက်ကင်တအူးဟာလူမျိုးရေးအဆောင်တွေကိုလက်ပစ်ဘုံနဲ့ပြစ်တိုက်ခိုက်ပြီးတဲ့နောက်သူ့ကိုယ်မှာပတ်ထားတဲ့ဖောက်ခွဲပစ္စည်းတွေကိုဖောက်ခွဲလိုက်တာလို့ခရယံဦးချိုရေးမှူးဟီမာဂျက်ဦးလာကသတင်းတော့တွေကိုပြောပါတယ်။တေဆုံးတန်ရာရသူတွေထဲမှာရှေ့နေအများပြပါဝင်ပြီးတေဆုံးသူအရေအတွက်တိုးလာဖို့ရှိတယ်လို့အာနာပိုင်တွေနဲ့ဆေးရုံတရင်ရှင်မြစ်တွေကပြောပါတယ်။ပြည်နယ်မြို့တော်ပဲရှဝါကခရီးယန်လူနေရပ်ကွက်တစ်ခုမှာအထေကဘုံခွဲမဲ့သူ၄ဦးဖောက်ခွဲတာတွေမလုပ်နိုင်ခင်ပါကစ္စတန်စစ်တပ်ကအဲ့ဒီလူတွေကိုပြစ်တက်ခဲ့ပြီးနိုင်ငံပိုင်တွေမှာပဲအခုတိုက်ခိုက်မှုဖြစ်တာပါ။ဒီတိုက်ခိုက်မှုကြောင့်ပြည်နယ်တွင်းနဲ့နိုင်ငံတော်ကခရီးယန်ဖျားကြောင်းတွေမှာလူမျိုးရေးတိုးမြင့်ထားရပါတယ်။တိုက်ခိုက်သူတွေနဲ့အပြန်အလှန်ပြစ်ခတ်ကြတာမှာစစ်သား၂ဦးရဲအဆောင်၂ဦးနဲ့အရသား၂ဦးဒဏ်ရာရတယ်လို့ပါကစ္စတန်စစ်ဖက်ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အစွန်ရောက်ဝါဒီအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Jamaatul Ara ဆိုတဲ့ပါကစ္စတန်တာလီဘန်အဖွဲ့ကနေခွဲထွက်သွားတဲ့အဖွဲ့ရဲ့ပြောခွင့်ရတူကအဲ့ဒီတိုက်ခိုက်မှုတွေကိုသူတို့လုပ်တာလို့ပြောပေမဲ့တိကျအတိမပြုနိုင်သေးပါဘူး။
ဆီးရီးယားနိုင်ငံဂျာဘတ်ဘလတ်မြို့နီတူရကီနဲ့ဆီးရီးယားနှစ်နိုင်ငံနယ်စပ်မှာဒီကနေ့အစောပိုင်းကပောက်ကွဲမှုတချို့ဇက်တိုက်ဖြစ်ခဲ့ပါတယ်။ဒီပောက်ကွဲမှုတွေဟာဆီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီစစ်တပ်က IS စစ်သွေးကြွစစ်စင်ရေးကိုစစ်စင်ရေးတစ်စိတ်တစ်ပိုင်းအဖြစ်ချိန်ကိုက်ထောင်ထားတဲ့မြေမြုပ်မိုင်းတွေကွဲသွားတာလို့တာဝန်ရှိသူတွေကယူဆပါတယ်။ဂျာဘတ်ဘလတ်မြို့ကိုဆီးရီးယားတပ်ဖွဲ့တွေပြန်လည်သိမ်းယူနိုင်အောင်ကူညီဖို့တူရကီကသူ့ရဲ့တပ်ဖွဲ့တွေကိုပြီးခဲ့တဲ့သတင်းဘက်ကနယ်စပ်ဒေသကိုစေလွှတ်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီနေရာမှာပဲ IS စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ Syria ခတ်လက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့တာပါ။အကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ခတ်တပုံတွေနယ်စပ်ဒေသမှာရှိနေတာကိုတူရကီအစိုးရကမလိုလားပါဘူး။အမေရိကန်အစိုးရအရာရှိတွေကတော့တူရကီရဲ့တောင်းဆိုမှုကြောင့်တူရကီစစ်တပ်နဲ့တိုက်ခတ်နေတဲ့ Syria ခတ်တပုံအများစုဟာ Euphrates မြစ်အရှိဘက်ခြမ်းကနေဆုတ်ခွာသွားခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့တူရကီသမ္မတရစ်ဆက်တေယပ်အာရိုဝန်ကတော့အဲ့ဒီပြောဆိုချက်ကိုလက်မခံပါဘူး။
Republican သမ္မတလောင်းဒေါ်နယ်ထရမ့်နဲ့ Democratic သမ္မတလောင်း Hillary Clinton တို့နှစ်ဦးစလုံးဟာဒီသတင်းပတ်တွင်စစ်မှုထမ်းအောင်တွေကိုမိန့်ခွန်းပြောခဲ့ကြပါတယ်။စစ်မှုထမ်းအောင်တွေအတွက်အရေးကြီးတဲ့ကိစ္စရပ်တွေကိုနှစ်ယောက်စလုံးကပြောကြပေမယ့်ပြောကြတဲ့ပုံစံကတော့အတော်လေးကိုကွဲပြားပါတယ်။ Ohio ပြည်နယ် Cincinnati မြို့မှာကျင်းပခဲ့တဲ့ American Legion စစ်မှုထမ်းအောင်အဖွဲ့ရဲ့ညီလာခံမှာကြာတာပရီနေက Mr. Trump မိန့်ခွန်းပြောပါတယ်။ American စစ်ဘက်ကပြန်လည်တည်ဆောက်မယ်ဆိုတဲ့သူ့ရဲ့အစီအစဉ်တွေအကြက်တဲတွေနဲ့ရင်ဆိုင်နေရတဲ့စစ်မှုထမ်းဟောင်းရေးရာဌာနကပြဿနာတွေကိုဘယ်လိုပြင်ဆင်သွားမယ်ဆိုတာတွေကိုထရမ့်ကအဓိကပြောသွားပါတယ်။သူ့ရဲ့မိန့်ခွန်းမှာကလင်တန်ကိုဝေဖန်တိုက်ခိုက်တာနှစ်ကြိမ်ပါပဲမဲ့အများအပြားတော့အမူဝါဒရေးရာတွေကိုပြောသွားတာပါ။မစ္စစ်ကလင်တန်နိုင်ငံခြားရေးဝန်ကြီးဘွာရုံကကိုပိုင်အီးမေးလ်ဆာဗာအသုံးပြုခဲ့တာနဲ့ဆီးရီးယားဒုက္ခသည်အရေအတွက်ကို950ရာခိုင်နှုန်းအထိတိုးပြီးတော့လက်ခံမဲ့ကလင်တန်ရဲ့အစီအစဉ်ကိုထရမ့်ကဝေဖန်တာပါ။အဲ့ဒီညီလာခံမှာပဲပထမတစ်ရက်ကကလင်တန်မိန့်ခွန်းပြောတာမှာထရမ့်ကိုမကြာခဏဝေဖန်တိုက်ခိုက်ပြီးမဲ့နာမည်ကိုတော့တကြိမ်မဲထည့်ပြောသွားပါတယ်။တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေနဲ့ပတ်သက်တဲ့ထရမ့်ရဲ့သဘောထားနဲ့အမေရိကန်စစ်ဘက်ဟာကပ်ဘေးအခြေအနေကြုံလို့စူးစူးရွရွဖြစ်နေတယ်ဆိုတာမျိုးထရမ့်အရင်ကပြောဘူးတာကို Mrs. Clinton ကဝေဖန်တာပါ။အဲဒီလိုပြောတာဟာအသက်ဆုံးပြီးတာဝန်ထမ်းဆောင်နေသူတွေတာဝန်ထမ်းခဲ့ဘူးသူတွေကိုစော်ကားတာဖြစ်တယ်လို့ Mrs. Clinton ကပြောပါတယ်။
Republican သမ္မတလောင်ဒေါ်နယ်ထရမ့်ရဲ့မူဝါဒရေးရဆိုပြချက်တွေဟာသူ့နိုင်ငံအတွက်ချိန်ချောက်မှုတစ်ခုဖြစ်နေတယ်လို့မက္ကဆီကိုသမ္မတအန်ရီကာပီနာနွေနီယက်တိုကပြောပါတယ်။မက္ကဆီကိုနိုင်ငံရဲ့မြို့တော်မှာသူတို့နှစ်ယောက်တွေ့ဆုံပြီးတရက်အကြာမှာမက္ကဆီကိုသမ္မတကအခုလိုပြောတာပါ။မစ္စတာထရမ့်ကိုဖိတ်ခေါ်တွေ့ဆုံခဲ့တဲ့အတွက်သမ္မတပင်နာနီယက်တိုဟာအပြင်းထန်ဝေဖန်ခံခဲ့ရပါတယ်။မက္ကဆီကိုနိုင်ငံသားတွေဟာရာဇဝတ်ကောင်တွေမူးယစ်ဆေးအယောင်းဝယ်လုပ်သူတွေမဒိမ့်မှုကျူးလွန်သူတွေလို့ထရမ့်ပြောထားတာဟာနှစ်နိုင်ငံနယ်စပ်မှာတရိုင်းကြီးဆောက်ပြီးအဲ့ဒီအတွက်ကုန်ကြစည်ကိုမက္ကဆီကိုကပေးရမယ်လို့ပြောထားတာတွေအပေါ်မှာသမ္မတပင်နာနီယက်တိုကပိုးပြီးတော့ဓာတ်ရိုက်တုံ့ပြန်ပြောဆိုတာမလုပ်တဲ့အတွက်လည်းဝေဖန်ခံရပါတယ်။ထရမ့်နဲ့တွေ့ဆုံဖို့ဆုံဖြတ်ခဲ့တဲ့အပေါ်ပင်နာနီယက်တိုကကာကွယ်ဖို့ကြိုးစားပါတယ်။လူတို့နဲ့တွေ့ဆုံဆွေးနွေးပွဲတစ်ခုမှာလူငယ်တွေရဲ့မေးခွန်းတွေကိုမက္ကဆီကိုသမ္မတကပြန်ဖြေခဲ့ပြီးမစ္စတာထရမ့်ပြောနေတဲ့အမေရိကန်ဘက်ချန်နယ်စပ်မှာစောင့်မယ်ဆိုတဲ့တတိုင်းအတွက်ကုန်ကြစည်ကိုမက္ကဆီကိုနိုင်ငံကပေးမှာမဟုတ်ဘူးဆိုတာသမ္မတလောင်းထရမ့်ကိုသူပြောခဲ့တဲ့အကြောင်းဘလို့နီးနဲ့မှမက္ကဆီကိုအနေနဲ့ပေးမှာမဟုတ်တဲ့အကြောင်းဒီလိုမပေးဘူးလို့ဆုံဖြတ်တာဟာကိုယ့်ရဲ့အချုပ်ချာအာဏာပိုင်မှုဖြစ်ကြောင်းသမ္မတပင်နာနီယက်တိုကပြောသွားပါတယ
်။ UAVE ကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီဝေကနေတောက်ကြညနေပတ်သတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။စင်ကာပူနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားနေတဲ့အတွက်မြန်မာနိုင်ငံကကိုယ်ဝန်ဆောင်မိခင်တွေကိုယ်ဝန်ဆောင်မှုရည်ရွယ်ထားတဲ့မိခင်လောင်းတွေအခုရက်ပိုင်းတွင်စင်ကာပူကိုမသွားသေးဘဲခေတ္တဆိုင်ထားဖို့စင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ယုံကဒီကနေ့ရက်စွဲနဲ့အသိပေးချက်တစ်စောင်ထုတ်ပြန်ထားပါတယ်။စင်ကာပူမှာဇီကာဗိုင်းရပ်စ်ကူးစက်ခံရသူတွေထဲမြန်မာနိုင်ငံသားတဦးလည်းပါနေတယ်ဆိုတာကိုဩဂုတ်လ30ရက်နေ့မှာစင်ကာပူကျန်းမာရေးဝန်ကြီးဌာနကမြန်မာတန်ယုံကိုအကြောင်းကြားပြီးတဲ့နောက်တန်ယုံရဲ့အသိပေးချက်ဒီကနေ့ထွက်လာတာပါ။ယောဂဘုကုဆက်ခံရတဲ့အဲ့ဒီလူဟာတက်တာလာနေပြီးအခြေအနေကိုအနီးကပ်စောင့်ကြည့်နေပြီးတော့လူနာရဲ့သဘောတူညီချက်မပါဘဲသူ့ရဲ့ကိုယ်ရေးအချက်အလက်တွေကိုပြောမှာမဟုတ်ဘူးလို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကအကြောင်းကြားတာကိုလည်းတန်ယုံရဲ့အသိပေးချက်ထဲမှာဖော်ပြထားပါတယ်။စင်ကာပူနဲ့မလေးရှားနိုင်ငံတွေမှာဇီကာဗိုင်းရပ်စ်ကူးစက်တဲ့ဖြစ်ရပ်တွေတွေ့ထားပြီးတဲ့နောက်ဒေသတွင်းနိုင်ငံတွေမှာကြိုတင်ကာကွယ်စစ်ဆေးတာတွေလုပ်နေကြပြီးမြန်မာနိုင်ငံမှာလည်းသတိပေးချက်တွေထုတ်ပြန်ထားသလိုလိုအပ်တဲ့စစ်ဆေးတာတွေကိုလည်းလုပ်နေပါတယ်။စင်ကာပူနိုင်ငံမှာအခုချိန်ထိဆိုရင်ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံထားရသူပေါင်း115ဦးရှိပြီးအဲ့ဒီအထက်မှာကိုယ်ဝန်ဆောင်အမျိုးသမီးတဦးပါဝင်ပြီးတော့58ယောက်ကစင်ကာပူမှာနေထိုင်နေသူအလွတ်လုံနေသူနိုင်ငံသားတွေဖြစ်တယ်လို့စင်ကာပူတာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်။အဲ့ဒီနိုင်ငံသားတွေထဲမှာ23ယောက်ကတရုတ်နိုင်ငံ15ယောက်ကအိန္ဒိယနိုင်ငံ10ယောက်ကဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်ပြီးကျန်သူတွေကတော့မလေးရှားမြန်မာအင်ဒိုနီးရှားနဲ့ထိုင်ဝမ်ကျွန်းတို့ကဖြစ်ပါတယ်။
ဒီလ၄ရက်နဲ့၅ရက်နေ့တွေမှာကျင်းပမဲ့စီးပွားရေးအင်အားကြီးနိုင်ငံ20ရက် G20 ထိပ်သီးဆွေးနွေးပွဲကိုတရုတ်နိုင်ငံကဟန်ဂျိုးမြို့မှာတရုတ်အင်ရှင်အဖြစ်လက်ခံကျင်းပမှာဖြစ်ပါတယ်။တရုတ်နိုင်ငံဟာစမ်းသစ်တီထွင်မှုတွေကိုအားပေးတဲ့စီးပွားရေးပုံစံသစ်တစ်ခုတည်ဆောက်ပြီးကမ္ဘာအင်အားကြီးနိုင်ငံတွေကြားဝင်ကြွားပြနိုင်ဖို့ရည်ရွယ်ကြိုးပမ်းနေတာပါ။ကမ္ဘာလုံးဆိုင်ရာဗန္ဓာရေးအကြက်တဲကာလဖြစ်တဲ့2008ခုနှစ်မှာ G20 ထိပ်သီးဆွေးနွေးပွဲကိုစတင်ခဲ့ပါတယ်။ကမ္ဘာလုံးဆိုင်ရာကုန်သွယ်မှုတွေနဲ့ဗန္ဓာရေးဆိုင်ရာမူဝါဒတွေညှိနှိုင်းချမှတ်ရမှာအထောက်အကူဖြစ်စေဖို့ဒီထိပ်သီးစည်းဝေးပွဲကိုစတင်ခဲ့တာဖြစ်ပြီးဖွံ့ဖြိုးဆဲနိုင်ငံတွေကိုပုံမပါဝင်ပြောဆိုခွင့်လည်းပေးထားပါတယ်။ထိပ်သီးဆွေးနွေးပွဲမတိုင်ခင်ဟန်ဂျိုးမြို့မှာလုံခြုံရေးတင်းကျပ်ထားပါတယ်။ယင်းနှိမ့်နှံမှုတွေနဲ့ပတ်သက်လာရင်တရုတ်နိုင်ငံမှာအများအမ်းလိုကြုံရတဲ့အတားအဆီးတွေ၊စမ်းသစ်တီထွင်မှုတွေနဲ့ပတ်သက်တဲ့မေးခွန်းထုတ်စရာအခြေအနေတွေဟာတရုတ်အစိုးရအတွက်အရေးတကြီးလှုပ်ဆောင်တဲ့ကိစ္စရပ်တွေကိုတွန်းအားပေးဆောင်ရွက်ဖို့ကြိုးပမ်းတာမှာအခက်အခဲတွေဖြစ်လာနိုင်တယ်လို့လေ့လာသုံးသပ်သူတွေကပြောကြပါတယ်။အခုထိပ်သီးဆွေးနွေးပွဲမှာရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စကအဓိကဆွေးနွေးမယ့်အကြောင်းတွေမှာပါဝင်ပါလိမ့်မယ်။စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းနှေးကွေးတာနဲ့ကြုံလာရတဲ့တိုင်အောင်တရုတ်နိုင်ငံဟာကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံဖြစ်ပြီးကမ္ဘာလုံးဆိုင်ရာယင်းနှိမ့်နှံမှုတွေလည်းပုံမအကောင်လာနေစေဖြစ်ပါတယ်
။အမေရိကန်ပြည်တော်စုမှာဆေးကြောက်သုံးဆွဲတာနဲ့ပတ်သက်လို့လူတွေရဲ့သဘောထားအမြင်တွေပြောင်းလဲလာတာနဲ့အမျှအရွယ်ရောက်ပြီးသူတွေကြောင့်မူရစေဝါသုံးဆွဲတာတွေတိုးလာနေတဲ့အကြောင်းလေ့လာဆန်းစစ်ချက်အသေးတစ်ခုကဆိုပါတယ်။ဂျမားရဲ့လူဝတ်ချက်ရဆေးကြောက်သုံးဆွဲတာကိုတရားဝင်ခွင့်ပြုတဲ့ပြည်နယ်တွေပိုပြီးများလာတာနဲ့အမျှအရွယ်ရောက်ပြီးသူတွေကြမှာဆေးကြောက်သုံးတော့ကိုအန်ဒရယ်ရှိနိုင်တယ်လို့ယူဆသူနေလာတဲ့အကြောင်းနိုင်ငံမှုရေးစေဝါတက်ဖြစ်ရေးဌာနနဲ့အမျိုးသားကျန်းမာရေးဌာနသုတေသနပညာရှင်တွေကပြောပါတယ်။အသက်16နှစ်အထက်အရွယ်ရောက်ပြီးသူ6သိန်းနီးပါးရဲ့အချက်အလက်တွေကိုလေ့လာဆန်းစစ်တာမှာ2002ခုနှစ်ကနေ2014ခုနှစ်တွင်အရွယ်ရောက်ပြီးသူတွေကြားဆေးကြောက်သုံးဆွဲမှုတိုးလာတာကိုတွေ့ခဲ့ရပါတယ်။2002ခုနှစ်မှာဆေးကြောက်သုံးဆွဲတဲ့အရွယ်ရောက်ပြီးသူ 10.3% ခန့်လုံးရှိခဲ့ပြီး2014ခုနှစ်မှာတော့ 13.3% ခန့်လုံးထိတိုးလာတာပါ။ဆေးကြောက်ကိုနေ့စဉ်ဒါမှမဟုတ်နေ့စဉ်နီးပါးသုံးဆွဲသူဟာ2014ခုနှစ်မှာ8တန်း4သိန်းရှိပြီးဒါဟာ2002ခုနှစ်ကတည်းက3တန်း6သိန်းတိုးသွားပါတယ်။ စေကြောက်ကိုအန်ဒရယ်ရှိတဲ့မူရစီဝါဖြစ်ယူဆသူအရေးအတွက်ကြဆင်းလာတာကအခုလိုသုံးဆွဲသူအရေးအတွက်တိုးလာစေတာဖြစ်တယ်လို့သုတေသနတွေကပြောပါတယ်
ကမ္ဘာလုံးဆိုင်ရာသဘာဝပတ်ဝန်းကျင်ထိန်းသိမ်းညီလာခံကိုဟာဝိုင်ပြည်နယ်ရဲ့မြို့တော်ဟိုနိုလူလူကဝေကီကီကမ်းခြေမှာကြာသပတေးနေ့ကစတင်ခဲ့ပါတယ်။ဆယ်ရက်ကြာကျင်းပမဲ့ဒီညီလာခံကိုလင်းနှစ်တစ်ချိန်ကျင်းပတာဖြစ်ပြီးကမ္ဘာခေါင်းဆောင်တွေမူဝါဒရေးရချမှတ်သူတွေနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောင်ရွက်သူတွေထောင်နဲ့ချီပြီးတော့တက်ရောက်နေကြပါတယ်။ဟာဝိုင်ကပပနိုမိုကီကီယာကျွန်းမှာဒီအမျိုးသားပင်လယ်ပြင်ဆိုင်ရာသမိုင်းဝင်ထိန်းသိမ်းစောင့်ရှောက်ထားတဲ့နေရာကိုကမ္ဘာအကြီးဆုံးပင်လယ်ပြင်ဆိုင်ရာသမိုင်းဝင်ဧရိယာအဖြစ်လေးစတိုးချက်သတ်မှတ်ပြီးခဲ့တဲ့နောက်တပတ်အကြာမှာသမရကအခုဟာဝိုင်ကြီးကိုရောက်နေတာဖြစ်ပါတယ်။နိုင်ငံတော်ကကာကွယ်စောင့်ရှောက်ပေးထားတဲ့ဒီရေပြင်ဧရိယာဟာစတူယန်ကီလိုမီတာ36,200ရှိကြောင်းအင်ဗျူတော်ကပြောပါတယ်။သမရအိုဘားမားဟာရင်ငန်အိုင်ရှိရာတန်တာကြောက်ကျွန်း midway အတွေ့ကိုလည်းတွားရောက်ကြည့်ရှုခဲ့ပါတယ်။အဲ့ဒီနေရာဟာပင်လယ်ရေပြင်ဆိုင်ရာသမိုင်းဝင်နေရာအဖြစ်လက်တလော့သတ်မှတ်လိုက်တဲ့ area တွေအနက်တစ်ခုဖြစ်ပြီးပစိဖိတ်သမုဒ္ဒရာရဲ့အစွန်ဆုံးတိကျနေရာဖြစ်တဲ့နေရာတွေကတစ်ခုဖြစ်ပါတယ်။ဒီတန်တာကျွန်းဟာရေသရဝါမျိုးစိတ်ပေါင်း9,000ရှင်တန်ပောက်ဖွားရာဖြစ်ပြီးအများစုကမျိုးတုံးပြောက်ကွယ်မဲ့အရေးရင်ဆိုင်နေရတဲ့တန်းနဲ့ချီတဲ့ငှက်တွေပင်လယ်လိပ်တွေဟာဝိုင်ပင်လယ်ဖြန်နဲ့အနက်ရောင်တန်တာစားတဲ့မျိုးစိတ်တွေဟာတခြားနေရာတွေမှာကျွန်တော်တို့မမြင်တွေ့ကြရတော့ပါဘူးလို့မစ်ဝိုးရီတန်တာကျွန်းရဲ့ဂေဟာစနစ်ရဲ့အရေးပါမှုနဲ့ကြည်ကြံခံနာမှုတွေကိုသမ္မတအိုဘားမားကပြောသွားပါတယ
်အစိုးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခွာညိုတို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ VOE ကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရသတင်းတွေနဲ့ပတ်စင်ကဏ္ဍတွေကို VOE ရဲ့ internet ဆာမျက်နှာဖြစ်တဲ့ www.burmese.voenews.com မှာနားဆင်ဖတ်ရှုလို့ရသလိုကျွန်တော်တို့ရဲ့ Facebook ဆာမျက်နှာကနေလည်းပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်အခုတော့သတင်းဆောင်ပါးတွေနဲ့ဆက်သွယ်မြင့်မြင့်ချက်တွေကိုတင်ပြပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့27ရာစုပင်လုံညီလာခံနဲ့ဆိုင်တဲ့သတင်းတွေနဲ့စကြပါတယ်နေပြီးတော့မှာကျင်းပနေတဲ့ပြည်ထောင်စုညီညာရေးညီလာခံ27ရာစုပင်လုံညီလာခံမှာဒီကနေ့မှာတော့ဖေရိုပြည်တော်စုတက်မတော်တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့လက်နက်ဖြုတ်သွင်းရေးပါဝင်လုံခြုံရေးနဲ့ကာကွယ်ရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့တက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကစာတမ်းတွေတင်သွင်းဆွေးနွေးခဲ့ကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့နှစ်ဖက်အယူဆသဘောထားတွေလည်းကွဲပြားမှုတွေရှိနေတယ်လို့သိရပါတယ်။ညီလာခံတတိယနေ့အခြေအနေနဲ့ပတ်သက်ပြီးတော့နေပြည်တော်မှာရောက်ရှိနေတဲ့ VOA မြန်မာပိုင်းရဲ့ Editor ကိုသားညုံကိုကျွန်တော်ဆက်သွယ်မေးကြည့်ပါမယ်။ကိုသားညုံရဲ့နေပြည်တော်မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပတာဒီနေ့ဆိုရင်တတိယနေ့ဖြစ်သွားပြီပေါ့ဆိုတော့ဒီနေ့ကဘာတွေကိုအဓိကထားပြီးတော့ဆွေးနွေးကြလဲ
ဟုတ်ကဲ့ဒီကနေ့အဓိကဆွေးနွေးတာကတော့မနေ့အတိုင်းပါပဲစာတမ်းတွေတင်ကြပါတယ်တန်းလာတဲ့ကိုင်အဖွဲ့အစည်းတွေနောက်နိုင်ငံရေးပါတီတွေနောက်သတိပုဂ္ဂလသူအထူးဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေသူတို့ရဲ့စာတမ်းတွေတင်ပါတယ်ဒီကနေ့အထူးတင်တဲ့စာတမ်းအကြောင်းအရာကတော့လုံခြုံရေးနဲ့ကာကွယ်ဆိုင်ရာကိစ္စရပ်တွေဖြစ်ပါတယ်ဒီတွေ့ကြောင့်မို့ပဲတန်းသားလက်ဆက်ကိုင်ဖွဲ့စည်းတွေတော်မင်းသားဘက်ကတင်ကြားရတဲ့သူရဲ့စာတမ်းထဲမှာဖရယ်ပြောင်းစုတက်မတော်ကိုဘလူးပြင်ဆင်ဖွဲ့စည်းတင့်တယ်ဆိုတဲ့ယူဆမျိုးတွေဖရယ်တက်မတော်ကဘလူးကုန်းအင်္ဂါရက်တွေနဲ့ရှိတင်တယ်ဆိုတဲ့ယူဆတွေကိုတင်ပါတယ်နောက်တစ်ဖက်မှာတက်မတော်ဘက်ကလည်းစာတမ်းတင်ပါတယ်တက်မတော်ဘက်ကဒီရာလို့ခေါ်တဲ့ဒီရှိပြီးသားတန်းသားလက်ဆက်ကိုင်ဖွဲ့စည်းတွေကိုဘလူးလက်နက်ဖြုတ်ပြီးတော့တက်မတော်ကိုပြန်လည်ဖွဲ့စည်းမယ်ဆိုတဲ့ယူဆတွေတင်ပါတယ်ကျမတို့ဘက်ကတင်တဲ့ယူဆတိုင်းနယ်လက်ကန်ဒီဘက်ကတင်တဲ့ယူဆတိရပါကြီးတော်တော်ကိုကပြပြရည်ဖြစ်နေပါတယ်အဲ့တော့ပြောရမလို့ဆိုတော့ဒီနေ့ကစာတန်းတင်တဲ့အခြေအနေပါပဲ
ဟုတ်ကဲ့အဲ့တော့ဒီဥစ္စာကစာတန်းတင်တာပဲလားအပြန်လန်ဆွေးနွေးတာတွေပါတယ်ရောရှိလား
ဟုတ်ကဲ့အခုလုပ်နေတဲ့ပြောစုညီလာခံဖွင့်ပွဲပြီးတော့လုပ်နေတဲ့အစည်းအဝေးရဲ့သဘောကိုလိုက်ကစာတန်းတင်တာပါပဲအပြန်လန်ဆွေးနွေးတာတခုမှမရှိပါဘူးဆိုလိုတဲ့သဘောကတော့တမ်မော်ရဲ့သဘောထားအစိုးရရဲ့သဘောထားကဲနလနဲ့ကဲဖွဲ့စည်းပြီးနိုင်ငံရေးပါတီရဲ့သဘောထားဘယ်လိုရှိလဲဆိုတာကိုကိုပုတ်ပွင့်လင်းလင်းကိုရဲ့အမြင်တွေကိုတင်ပြဆွေးနွေးနိုင်ဖို့ဆိုတဲ့ယူဆနဲ့စာတမ်းတင်ကြတယ်ကိုရဲ့ယူဆဘယ်လိုရှိလဲကိုရဲ့သဘောထားဘယ်လိုရှိလဲဆိုတာတင်ကြတဲ့သဘောပါပဲပြန်လည်ဆွေးနွေးတာလုံးဝမရှိသေးပါဘူးကျွန်တော်သိရတော့ဒီတင်လာတဲ့စာတမ်းတွေပေါ်မူတည်ပြီးတော့အမျိုးသားအဖြစ်နိုင်ငံရေးဆွေးနွေးပွဲဆိုတာကို၃လတင်မှာဆိုကျင်းပဖို့ရှိပါတယ်အဲ့ဒီကြောင့်မှစာတမ်းတွေဘက်ကရလာတဲ့အချက်လက်တွေကိုသူပြန်ဆွေးနွေးမယ်လို့သိရပါတယ်
ဆိုတော့ဒီအစည်းအဝေးကနေရောတစုံတရာရလက်တစုံတရာရလာဖို့ရှိလားလို့တွေးရလဲ
ဟုတ်ကဲ့အဲ့ဒါကတော်များများကမိငုံထုတ်တဲ့ကိစ္စပါဘာဖြစ်လို့ဆိုတော့ဒီပထမဆုံးအကြော့ချင်းပါတဲ့27ပင်လုံးရ27ရာစုပင်လုံးပျော်စီညီလာခံကဘာရလက်ထွက်လာမလဲဆိုတော့ရဲမေးကြပါတယ်စိတ်သက်စိတ်ဝင်စားပါတယ်ဒါနဲ့ကျွန်တော်တို့ကတက်ဆိုင်ရာတာဝန်ရှိတဲ့ဒီညီလာခံကျင်းပရေးကော်မတီတွေရောဒါချတဲ့နော်လည်းကိုင်ဖွဲ့စည်းတွေရောနိုင်ငံရေးပါတီတွေရောမေးကြည့်ပါလေဒါနဲ့ပတ်သက်လို့တကယ်တမ်းအခုပထမကြော့စီးပွေးကရလာရလာဘာဖြစ်လာမလဲသူတို့ဘယ်လိုပြောလင့်ထားလဲတော်တော်များကြည့်ရတာကတော့တကယ်တမ်းပြောရင်တော့ တိတိကျကျငင်းငယ်လုပ်ငန်းစဉ်အတွက်ရလိုက်တော့မထွက်လာဘူးဒါပေမဲ့တခုတော့သူတို့အားလုံးသဘောလေးရှိတာကတော့အဖွဲ့အစည်းတွေတက်မတော်ရဲ့အဖွဲ့အစည်းငငယ်ပါတီရဲ့သဘောထားတိုင်းနယ်လက်နက်ကိုင်တွေကဘယ်လိုသဘောထားရှိချလဲဆိုတဲ့သဘောထားအမြင်တွေကိုပုံပုံလေးလေးရှင်းရှင်းလေးလေးသိနိုင်တဲ့အခွင့်အလမ်းတခုတော့သူတို့ရသွားတယ်ဒါကသူတို့ဘက်ကသူတို့ဘက်ကမြင်တာတော့ဘယ်သူကဘယ်လိုသဘောထားရှိတယ်ဆိုတာဒီဟိုရရှိထားတဲ့အနေအထားပေါ့နော်အဲ့ဒီချင်းကံပေါ်မှာနောက်ပိုင်းစနီပွဲတွေမှာအကျိုးရှိနိုင်မယ်လို့သူကမျှော်လင့်ပါတယ်ဒါကြောင့်မို့ရလိုက်ရဖြစ်ပြောမယ်ဆိုရင်တော့တဖွဲ့နဲ့တဖွဲ့ဘလူးသဘောထားရှိလဲဘလူးရက်တီရက်တီရှိလဲဆိုတာကိုသိရှိနိုင်တဲ့အခြေအနေပါပဲဒါရလက်လို့ပဲပြောလို့ရပါပ
ါဟုတ်ကဲ့ကိုတန်းညူကျေးဇူးတင်ပါတယ
်ဟုတ်ဟုတ်ကဲ့ဟုတ်ကဲ့
27ရာစုပင်လုံညီလာခံရဲ့ဒီကနေ့အချိန်လေးနဲ့ပတ်သက်ပြီးတော့နေပြည်တော်မှာရောက်နေတဲ့ပြည်မြန်မာပိုင်းရဲ့ editor ကိုသားညုံကိုဆက်သွယ်မေးမြန်းခဲ့တာပါ။ညီငယ်ညီလာခံနဲ့ပတ်သက်ပြီးတော့ဆက်ပြောရမယ်ဆိုတော့ဒီကျင်းပနေတဲ့27ရာစုပင်လုံပြည်တော်စုညီငယ်ညီလာခံပထမကြော့စည်းဝေးတွေမှာအစိုးရတက်မတော်နဲ့တိုင်းသားတွေကြားထင်ရှားတဲ့ကွဲလွတ်ချက်တွေကိုတွေ့မြင်လာရပြီးတော့ဒါတွေဟာအတော်လေးညှိနှိုင်းယူရမယ့်အခြေအနေမှာရှိတယ်လို့မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute မြန်မာနိုင်ငံကအမှုဆောင်ညွှန်ကြားရေးမှူးဦးမင်းစင်ကပြောပါတယ်။ဒါပေမဲ့လည်းတစ်ဖက်နဲ့တစ်ဖက်ကိုယ့်ရဲ့အမြင်တွေကိုလွတ်လွတ်လပ်လပ်ဖော်ထုတ်နိုင်ပြီးတဲ့နောက်အပြန်အလှန်အလျှော်တင်လုပ်နိုင်မယ့်နည်းလမ်းတွေရှာနိုင်ဖို့မျှော်လင့်တယ်လို့လည်းပြောပါတယ်။ညီလာခံမှာတက်ရောက်စာတမ်းဖတ်ခဲ့တဲ့ဦးမင်းစင်ကိုကိုသားညုံကတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ။
ကွန်မင်းစင်ရအခုဒီနှစ်ရက်ရှိပြီဆွေးနွေးသွားတာပေါ့နော်ပြီးမနေ့ကတော့သူနိုင်ငံရေးနဲ့ပတ်သက်လို့ဖရယ်ကိစ္စတွေဆွေးနွေးတယ်ဒီနေ့ကလုံခြုံရေးကာကွယ်ဆွေးနွေးကြဆွေးနွေးကြကသတိထားမိလောက်ကျွန်တော်သတိထားမိလောက်တက်မတော်နဲ့ကြန့်ခိုင်ရေးနဲ့သူတို့တင်တဲ့စာတန်းနေနဲ့တိုင်းသားတွေစာတန်းတွေတော်တော်ကောလွန်နေတာတွေ့ရခင်ဗျာအဲ့တော့တကယ်တမ်းအဲ့မှာတူညီတဲ့ချက်တွေရောရှာတွေ့ရလား
မနေ့ကတော့ခုနပြောသလိုပဲပေါ့နော်ဒီဖက်ဒရယ်နဲ့ပတ်သက်ပြီးတော့ဘလို့ဖွဲ့စည်းမှုမျိုးနဲ့နေမြေခွဲမြေခွဲဝေးတတ်မှတ်မလဲပေါ့အဲ့တော့တမရောကရောပြည်တော်စုတန်ခိုင်ပြည်မျိုးရေးပါတီကရောအစိုးရဘက်ကဒေါက်တာတမျိုးဝင်းလည်းပြောသွားတာကတော့ဒီနေမြေခွဲခြားတပ်ပတ်တဲ့ဟာကိုလူမျိုးစုပေါ်မှာတိုင်းရင်းသားပေါ်မှာအခြေခံပဲနဲ့ပထဝီပြည်ပေါ်မှာအခြေခံခြင်းတဲ့သဘောမျိုးပို့ခဲ့ပြီးပြောသွားတာတွေ့ရတယ်။တခါတိုင်းရင်းသားနဲ့နက်ကိုင်အင်အားစုအကြီးအကဲကြတော့လူမျိုးစုပေါ်အခြေခံပြီးတော့ဒီနေမျိုးတတ်မှတ်ခြင်းတယ်ပေါ့နော်။စိတ်ဝင်စားဖို့ခေါင်းတာကတိုင်းရင်းသားနက်ကိုင်အင်အားစုအနေတွေပေါ့ဟိုသူကျွန်တော်တို့ sub group ခေါ်တာပေါ့နော်လူတိုင်း channel ရဆိုလို့ရှိရင်လည်းပလောင်တို့လားပအိုတို့အဲ့လိုမျိုးအာလူမျိုးစုငယ်တွေကတော့သူတို့ကတော့ဘာပြောလဲဆိုတော့တီးစားပီနေပေးရင်ပေးမပေးဘူးဆိုရင်ကိုပိုင်အုတ်ချွတ်ခွင့်ရဒေတာဆိုပြီးသူတို့ချေချေပြန့်ပြန့်သူတို့တောင်းတယ်အဲ့ဒါမှမရဘူးဆိုရင်တချို့ကကြတော့ပထဝီဝင်သဘောရဖွဲ့စည်းနေမြေခွဲခြားတတ်မှတ်တာပို့ကြတဲ့ဆိုတော့ဖြစ်နေပြန်ဆိုတဲ့အခါကျတော့ဟိုဖြစ်သွားနိုင်တာတဖြည်းဖြည်းနဲ့ပေါ့နော်ဟိုဘလို့ပုံစံပေါ်လာလို့ဆိုတာကျွန်တော်ခံမှန်းလို့ရတယ်လို့ဖြစ်နေဆိုတော့ဒါကတော့မနေ့ကအခြေအနေပေါ့ဒီနေ့ကျတော့လေအလားတူပဲဟာလာဒီလွန်ညွေးကဏ္ဍနဲ့ပတ်သက်ပြီးပြောတဲ့အခါမှာတမတော်ဘက်က sequence ပေါ့လေဘာပြီးရင်ဘာလုပ်ရမလဲဆိုတော့သူတော်တော်ပြပြသားသားပြောတာတွေ့ရတယ်သူကတော့ DDR လို့ခေါ်တဲ့တိုင်းသားနဲ့နှက်ကင်တက်တွေကိုလက်နဲ့ဖြုတ်တာနောက်သူကအဖွဲ့စည်းကိုစုဖွဲ့မှုဖြတ်တာနောက်ပြီးတော့ပြန်လဲပေါင်းစည်းရေးလုပ်တာကိုဦးစားပေးပြီးတော့ DDR ပြီးတော့မှဟာလာငင်းငင်းရတော့မှ SSR ကိုတတိုင်းမီလုံးလို့ဆရာမလို့ဘူး data လိုက်ကွက်ပြီးတော့လုပ်ရမယ်လို့သူကပြောပုံရတယ်ဆိုတော့တိုင်းသားတွေကကြတော့မဟုတ်ဘူးအပြိုင်နဲ့လုပ်ရမယ်တွဲလုပ်ရမယ်နောက်ဆုံးဖက်ဒရယ်တက်မတော်အထီကိုတိုင်းသားတွေကတင်လာတွေ့ရတယ်ဆိုတဲ့အခါကျတော့ထင်ရှားတဲ့ကိုယ်လည်းမှုတော့ရှိနေတယ်ရှစ်ဆက်ပြီးတော့အများကြီးနှိအောင်မယ်ထင်ပါတယ်ဟုတ
်ကဲ့အခုကခုနကပြောဆိုကိုမင်းစင်ပြောလို့တော်တော်လေးကိုယ်လည်းချက်တွေအများကြီးဖြစ်နေတယ်ဖြစ်လာတော့တကယ်တမ်းဆွေးနွေးကြတာတွေကလည်းတစ်ဖက်နဲ့တူရဲ့တစ်ဖက်ရဲ့အမြင်တွေတစ်ဖက်ဖော်ပြကြတယ်အဲ့တော့ဒီအချိန်ကြီးကပို့ပြီးတော့ကွာချက်တွေကြီးလာနိုင်မလားတကယ်ရောပေါင်းဆက်နိုင်မယ့်အနေအထားရှိရလား
ဒီညီလာငယ်ရဲ့သဘောကလည်းဗျာသူကဟိုကိုအမြင်ကိုသဘောထားတွေကိုလွတ်လွတ်လပ်ဖော်ထုတ်ခွင့်ပေးတာပဲဘာမှညှိနှိုင်းဆွေးနွေးပြီးတော့အဖြေထုတ်တာမပါဘူးမပါတော့အခုအစ်စ်မှာတော့အဲ့တိုင်းပဲဖြစ်မယ်ထင်တယ်အဲ့တိုင်းဖြစ်တဲ့နေရာမှာကျွန်တော်တို့တခုစိတ်ပူတာကတော့ကိုအမြင်ကိုသဘောထားဖော်ထုတ်တဲ့နေရာမှာတိုင်းသားအဖွဲ့အစည်းတော်တော်များများကလည်းသူ့ရဲ့အောက်ခြေဒုတွေနဲ့ပြန်ညှိနှိုင်းပြီးတော့လှုပ်လာတာတွေတွေ့ရဆိုတော့ဟိုတကယ်တော့ဖြစ်ရမှာတော့ဗျာကိုအမြင်ကိုသဘောထားတွေဖော်ထုတ်ပြီးနောက်အစ်စ်နေမှာတော့အစုလိုက်ပြန်ခွဲပြီးတော့ဟလာတက်ဆိုင်ရာဟိုကိစ္စရာဒီမှာလည်းတွန်းကျင်သူတွေနဲ့တိုင်ပင်ပြီးတော့မှလက်တွေ့ကြတဲ့စည်းစံမှုတွေလောက်ရမှာပေါ့အဲ့လိုလုပ်ရင်းနဲ့ဟိုနှစ်ဖက်စလုံးကျင်တဲ့ချိန်မှာတော့ကျင်တတ်မယ်ဒါပေမဲ့လက်တွေ့ကြတဲ့အားလုံးသဘောတူနိုင်တဲ့အဖြစ်တစ်ခုရပါနိုင်ပါတယ
်ဒီနေ့ဆိုလို့ရှိရင်ဒီ Ferrer Tamro နဲ့ပတ်သက်လို့လိုအပ်တဲ့ဂုံအင်္ဂါတွေသူတို့တိုင်းသားတွေဘက်ကတင်လာရှိတယ်ပြောရေးဆိုတော့ Tamro Reform Tamro ပြင်ဆင်ရေးဆိုတဲ့ကိစ္စမျိုးဒါတပ်ဘက်ကဆက်စပ်တိမခံတဲ့ကိစ္စမျိုးပါအဲ့တော့ဒီနေထားကစိုးရင်ချက်တွေကိုပိုကြီးမလာနိုင်ဘူးလားဒီဖက်နဲ့တစ်ဖက
်ဒီလိုမျိုးပေါ့လေမတူတဲ့အမြင်တွေဟိုနားနဲ့ဆက်ဆက်ကြားရတဲ့ခါကျတော့တစ်ဖက်နဲ့တစ်ဖက်တော့နည်းနည်းတော့ဟိုပူပန်တာစိုးရိမ်တာရှိနေတယ်ဒါပေမဲ့ကျွန်တော်ထင်ပါတယ်ဟိုတိထက်ပူပြီးတော့အလွတ်သဘောလာထိုင်လိုက်ပြီးတော့တစ်ဖက်နဲ့တစ်ဖက်ဆွေးနွေးမယ်တိုင်ပင်မယ်နောက်တစ်ခုကကို့အယူဆကို့အမြင်ကြီးဖြစ်နိုင်ကြီးမဖြစ်နိုင်ကြီးတွေကိုကျွမ်းကျင်သူတွေနဲ့ပေါ့နော်နှီးနှောပြီးတော့ဆွေးနွေးမယ်အဲ့လိုမျိုးအချင်းချင်းလုပ်ရင်တော့ကျွန်တော်ထင်တယ်ခုနကပြောသလိုပဲနှစ်ဖက်စလုံးတော့ကျင်တဲ့ချိန်မှာကျင်တတ်မယ် တော်မဲ့အလိုပဲအ short တင်းလို့ဝင်နေနီလန်ရှာရမယ်ထင်တယ်
ဒီနည်းရေးလုံငန်းစဉ်ဟာသူခမန်းချက်ရ3နှစ်နဲ့5နှစ်လောက်တော်လေးအချိန်ကြာမယ်လို့ခမန်းနဲ့ဒါပထမဆုံး launch လုပ်တာပဲပေါ့အဲ့တော့ဒီညီလာခံပထမဆုံးအကျော့လုပ်တဲ့ကိစ္စကဟောရလက်တီရလက်ကောင်းနေရနိုင်မယ်လို့ကိုယ်မျိုးစဲမျှော်လင့်လားဘယ်လိုမြင်ပါလဲ
ရလက်ကတော့သူတို့လည်းပြောတယ်လေရလက်ထွက်အောင်လုပ်တာမဟုတ်ဘူးတခုပဲဆက်ဆံရေးရလက်တီတော့ရနိုင်တယ်ဟလာဟိုယုံကြည်မှုတူတဲ့ရလက်တီတော့ရနိုင်တယ်ဒီကြားထဲမှာလည်းတချို့နားလည်မှုလွဲတာပဲဖြစ်ဖြစ်တချို့အခက်မသိတဲ့ကိစ္စပဲဖြစ်ဖြစ်ဘာကြောင့်ကြောင့်ဝင်ဖြစ်ဖို့နော်တချို့ပြဿနာလေးပိုတက်သွားလဲရှိနိုင်တယ်မနေ့ကဝါလို့ကိစ္စမျိုးတွေပေါ့နော်ဆိုတော့ဟိုတန်းနိုင်သမျှတော့ဟိုကျွန်တော်အမြင်ကတော့ကောက်ချက်တွေမစိုးဘဲနဲ့ပေါ့နော်အချက်လက်တခြားရပြီးတော့မှပဲအခဲဖြစ်စေခြင်းနဲ့မဟုတ်လို့ရှိရင်ပြဟိုဒါကတော့တမင်လို့တာပဲဒါကတော့တမင်ဟိုနှိမ်တာပဲဆိုတဲ့ပုံမျိုးဖြစ်သွားရင်လေသိကွာသွားမှာစိုးရင်ရတယ်ဟိုတကယ်တကယ်အချက်လက်ရမှန်တယ်ဆိုတော့လေဒါတမျိုးပေါ့လေစဉ်းစားကြမှာပေါ့ဒါပေမဲ့လေကျွန်တော်ထင်တယ်ဟိုဒီလိုပွဲကြီးကြီးအကြီးကြီးလုပ်တဲ့အခါမှာကျွန်တော်လည်းမြင်နေတာပဲတကယ် logistic လို့ခေါ်တဲ့စီမံခန့်ခွဲမှုပိုင်းဆိုင်ရာအားနည်းချက်တွေအများကြီးနေအများကြီးရှိတာပဲဒါပေမဲ့ကျွန်တော်ထင်တယ်ဟိုစိတ်ရှိရှိနဲ့ဆက်သွားရမယ်ထင်ပါတယ်အဲ့လိုသွားတဲ့နည်းနဲ့ပဲလုံးဝဘာလို့လွတ်တဲ့လူတွေရဲ့ဝန်ထုံးမှုပိုးလဲကျွန်တော်နားလဲပါတယ်အခက်ခဲလဲနားလဲပါတယ်အဲ့လိုတစ်ဖက်ကလည်းနိုင်ငံရေးသမားတွေနိုင်ငံရေးခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေဆိုတော့တန်းတူရေးနဲ့အဲ့လားအပြန်အလှန်လေးစားရေးနဲ့အတိမတ်ပြုခံရတယ်အကြီးကြီးတယ်လားအတိမတ်ပြုမခံရလို့ဆိုပြီးတော့ဟလားဟိုပြတ်သွားတဲ့ဟိုစိတ်ဆက်ဆွေးနွေးအများကြီးရှိတယ်
နောက်ဆုံးအချက်မေးချင်တာကလက်ရှိအစိုးရတစ်ကနေပြီးတော့ကင်တွယ်လှုပ်ဆောင်နေတဲ့ညီညာရေးလုပ်ငန်းစဉ်ပေါ့သူတို့ရဲ့ကင်တွယ်မှုသူတို့ရဲ့ချင်းကပ်မှုသူတို့ရဲ့မှုဝါဒဒါနဲ့ပတ်သက်လို့ရောကိုမင်းစင်ဘာများဝေးပါလို့ပါ
တော့ဆန်းစုကြည်ရောဗျာကျွန်တော်လည်းအမြင်ပြောတာကတော့အာနာရောဩဇာရောရှိတဲ့ပုဂ္ဂိုလ်ဆိုတော့သူရဲ့ဟာတော့ကြီးရဗျသူရဲ့အရှင်ဝါတော့တော်တော်ကြီးပါတယ်ဒါပေမဲ့အောက်ကလက်တွေ့လှုပ်ရတဲ့အခါမှာဟိုစီမံခန့်ခွဲမှုဘိုင်းကတော့အခက်အခဲနဲ့ရှိနေတယ်ထင်တယ်နောက်တစ်ခုကလည်းဟိုအရင်လှုပ်ခဲ့တဲ့လူတွေရဲ့ဆက်လက်ပါဝင်နိုင်မှုအတွေ့အကြုံတွေပေါ့နော်တခုဆိုလက်ဆင့်ကမ်းသွားရအောင်ဆိုတော့ဒီချိန်မှာတော့အာနေဂျာချို့လို့ရှိကောင်းရှိနိုင်ပါတယ်နောက်နောက်တော့ဒီဆက်ပို့ပြီးတော့သူတို့ကောင်းမွန်အောင်လုပ်နိုင်မယ်လို့တော့မျှော်လင့်ရတာပဲလေနော
်ကိုမင်းစင်ကျေးဇူးများကြီးတင်ပါတယ်က
ကျေးဇူးတင်ပါတယ
်မဟာဗျူဟာနဲ့မူဝါဒလေ့လာရေးအင်စတီကျူမြန်မာနိုင်ငံကအမှုဆောင်ညင်ကြားရေးမှုဦးမင်းစင်ကိုကိုသားညင်ကိုတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်နိုင်ငံတကာသတင်းတစ်ပုဒ်ကိုအလဲမပေးခဲ့မှာအခုတစ်ခါတော့မနေ့ပြန်စနေညတိုင်းဒီလိုင်းစီစဉ်မှာဘာကြောင့်ဆွေးနွေးမလဲဆိုတာကိုအတည်ပြုခြင်းပါတယ်ခင်ဗျာ
ဒီတော်စုညင်းချင်းညီလာခံ21ရာစုပင်လုံကိုဩဂုတ်လ31ရက်နေ့ကနေစက်တင်ဘာလ4ရက်တနင်္ဂနွေနေ့ထိ5ရက်ကြာကျင်းပနေပါတယ်။ဒီညီလာခံတွင်နောက်ဆုံးချိန်အထိတည်ရတဲ့အခြေအနေရရနဲ့အဲ့ဒီအခြေအနေတွေပေါ်သောရရှင်တို့ရဲ့အမြင်သဘောထားတွေကိုအခုလာမယ့်စနေညတိုင်းရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က1-239-32-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။သောရရှင်တွေအနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့စနေည9:00နာရီမတိုင်ခင်ဆက်သွယ်ကြဖို့ထပ်မံအသိပေးကြပါရခင်ဗျာ။ VOA မြန်မာပိုင်းကနေတောက်ကြနေညနေခင်းသတင်းတွေကိုညနေ9:00အထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတစ်ခါတော့ American သမ္မတရဲ့အာရှခီးစဉ်အကြောင်းကိုကြည့်အောင်ပါ American သမ္မတအဖြစ်အာရှတိုက်ကိုနောက်ဆုံးခီးစဉ်ဖြစ်သမ္မတ Barack Obama တွားရောက်ဖို့ရှိနေချိန်မှာပဲအာရှ Pacific ဒေသနဲ့ဩဇာချိန်ခွင်ရှာညှိဖို့ကြိုးပမ်းနေတဲ့ American ရဲ့အစီအစဉ်ဟာလည်းမရေမရာအခြေအနေနဲ့ကြုံနေရပါတယ်။သမ္မတတန်း၈နှစ်ကုန်ဆုံးဖို့၅လတောင်မပြည့်တော့တဲ့အချိန်မှာပဲအာရှတိုက်ကိုတွားမဲ့ American သမ္မတ Obama ရဲ့နောက်ဆုံးခီးစဉ်အကြောင်းကိုတော့ VOA သတင်းတော့ Mary Alice Salinas ရဲ့သတင်းဆောင်ပါကိုအခြေခံပြီးတော့ကိုအောင်လေးဦးကပြောပြပေးမှာဖြစ်ပါတယ်ဗျာ။
သမ္မတဥဝါမရဲ့စစ်တရေမြောင်းနဲ့နောက်ဆုံးချိန်အာရှခီးစဉ်အတွင်းတရုတ်နိုင်ငံဟန်ကျုံးမြို့မှာကျင်းပမဲ့စစ်မှုထွန်းကားတဲ့နိုင်ငံပေါင်း20 G20 ဖွဲ့ထည်သီးဆွေးနွေးပွဲလောင်နိုင်ငံဗီယက်ကျမ်းမြို့တော်ကအရှိတောင်အရှေ့နိုင်ငံများအတွင်းအာဆီယံထည်သီးဆွေးနွေးပွဲနဲ့အရှေ့အာရှထည်သီးဆွေးနွေးပွဲတွေကိုလည်းတက်ရောက်မှာပါအမေရိကန်ရဲ့အနာဂတ်လုံခြုံရေးနဲ့တာယာဝါပြောရေးမှာနိုင်ငံခြားရေးမူဝါဒတွေအရေးပါတယ်လို့အာရှဒေသနဲ့ဩဇာချိန်ခွင့်ရှာညှိဖို့အရေးကြီးတယ်လို့ယုံကြည်ထားတဲ့သမ္မတဥဝါမတွတ်တော်ပစိဖိတ်ရဝန်းနိုင်ငံများကုန်သွယ်ရေးသဘောတူညီချက် TPP ကိုဒီရင်းမှာလက်ခံအောင်စီရင်နိုင်မှုလည်းလိုအပ်ပါတယ်။ထူးသဖြင့်ကတော့နိုင်ငံပေါင်း၁၂နိုင်ငံပါဝင်တဲ့ TPP သဘောတူညီချက်ကိုလွတ်တော်ကအတည်ပြုနိုင်အောင်ကြိုးပမ်းရမှာပါ။သဘောတူညီချက်ကိုအကောင့်ထည့်ဖော်နိုင်မှုကြိုးပမ်းနေတဲ့သမ္မတဥဘာမကတော့အောင်မြင်အောင်မဖြစ်မနေလုပ်ဖို့လိုတဲ့အကြောင်းမကြတဲ့အနေနဲ့စင်ကာပူညီချုပ်လီရှင်လောင်ရဲ့ Washington ခီးစဉ်အတွင်းမှာလည်းထပ်ပြီးအလေးထားပြောဆိုသွားပါတယ်
။ It's not possible to cut ourselves off.
ကျွန်တော်တို့ရဲ့စီးပွားရေးတွေဟာအပြန်အလှန်ရောထွေးဆက်နွယ်နေတာကြောင့်ဖြတ်တောက်ပြစ်ဖို့မဖြစ်နိုင်ပါဘူး။အဆက်အသွယ်ဖြတ်လိုက်ခြင်းအပြင်ကျွန်တော်တို့နဲ့ကျွန်တော်တို့အလို့သမားတွေပဲနစ်နာပါလိမ့်မယ်။အဖြေကတော့ကမ္ဘာလုံးဆိုင်ရာဖြန့်ကျက်ဆက်နွယ်မှုတွေနဲ့ကုန်သွယ်ရေးတွေဟာကျွန်တော်တို့အကျိုးအတွက်ဖြစ်ရပါလိမ့်မယ်။စန့်ကျင်ဘက်ဖြစ်လို့မရပါဘူး။
ဒါမှမဟုတ်သမရဥပမာနေရာမှာဆက်ခံမဲ့သူတူကိုရွေးချယ်မဲ့သမရရွေးကောက်ပွဲတွေနိုဝင်ဘာလနဲ့ကျင်းပဖို့ရှိနေတဲ့အမေရိကန်ပြည်ထောင်စုမှာကုန်သွယ်ရေးသဘောတူညီချက်ရဲ့အနာဂတ်မရေမရာအခြေအနေနဲ့ကြုံနေရတာပါထူးသဖြင့်ကတော့သမရလောင်းနှုတ်ဖြစ်တဲ့ Republican Party က Donald Trump နဲ့ Democratic Party က Hillary Clinton တို့ကိုယ်တိုင်ကဆန့်ကျင်နေကြတာပ
ါ We will withdraw from the deal before that
သဘောတူညီချက်တသက်လုံးအကောင့်ထဲပေါ်မလာအောင်ပြန်လည်ရုပ်သိမ်းရမှာပ
ါ I oppose it nowI'll oppose it after the election.
အခုလဲဆန့်ကျင်ပါလေ။ရွေးကောက်ပွဲနောက်ပိုင်းမှာရောတမရဖြစ်လာရင်ကိုဆန့်ကျင်သွားမှာပါ
။တန်တမာရေးလုံခြုံရေးအရအာရှပစိဖိတ်ဒေသမှာအမေရိကန်ကအောင်မြင်မှုရတဲ့တိုင်အောင် TPP သဘောတူညီချက်ကိုအကောင့်ထဲမဖော်နိုင်ရင်တော့အမေရိကန်အတွက်ဒေသတွင်းမှာဩစာလွှမ်းမိုးနိုင်မှုမလွယ်ဘူးလို့လဲဝါရှင်တန်ခြေဆိုင်ကာနေဂီနိုင်ငံတကာညီညွတ်ရေးဌာနကသုတေသီဒေါက်ကလတ်စ်ပါကသုံးသပ်ပါတယ်။
A lot of credibility disappears if TPP disappears.
TPP မရှိတော့ဆိုတာနဲ့ယုံကြည်စိတ်ချမှုတွေလည်းရှိတော့မှာမဟုတ်ပါဘူး။အာရှနိုင်ငံတွေအတွက်ယူရေးစရာဆိုလို့တရုတ်နိုင်ငံပဲကြံပါလိမ့်မယ်
။လောင်နိုင်ငံကအာဆီယံနဲ့အရှေ့အာရှထိပ်သီးဆွေးဝါးတွေမှာတော့အမေရိကန်ရဲ့အာရှဒေသနဲ့ချင်းဝင်ရှာထင်းကြီးမဲ့မူဝါဒကိုသမ္မတဝါမအနေနဲ့ထက်လောင်းအာမခံနိုင်မှုကြိုးပမ်းသွားမှာပါ။တရုတ်နိုင်ငံအန်ဂျိုမျိုးက G20 ထိပ်သီးညီလာခံမှာတော့ဒေသတွင်းဩဇာကြီးမားလာနေတဲ့တရုတ်နိုင်ငံကိုအမေရိကန်ကဆန့်ကျင်လိုတဲ့သဘောထားမရှိတဲ့အကြောင်းသမ္မတရှီချင်းဖင်ကိုပြောဆိုလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ဒါပေမဲ့လည်းပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်နိုင်ငံကထိန်းချုပ်နိုင်မှုပုံမကျိုးစားလာနေတာစိုက်ဘာတိုက်ခိုက်မှုတွေလို့အတိမ်းဆောင်မခံနိုင်တဲ့ကိစ္စမျိုးတွေကိုတော့တရုတ်နဲ့အမေရိကန်ခေါင်းဆောင်တွေဆွေးနွေးကြမှာပါ
I think the important thing for Obama during his meeting with President Xi Jinping.
ဒီကြေညာတွေ့ဆုံရမှာသမ္မတဥပမာတွေရေးကြည့်တဲ့ကိစ္စကတော့ကျွန်တော်တို့ဘက်ကတင်းမခံနိုင်တဲ့ကိစ္စတွေကဘာဆိုတာကိုချပြရမှာပါ
တရုတ်နဲ့နောက်ဆုံးချိန်တွေ့ဆုံမှုမှာတော့နိုင်ငံခြားဆက်ဆံရေးတွေတိုးတက်အောင်လုပ်နိုင်မယ့်ကိစ္စတွေကိုသုံးသပ်ကြမှာဖြစ်တယ်လို့လည်းအင်ဗျူတော်ကသတင်းထုတ်ပြန်ထားတာပါ။ဟန်ကျိုးမျိုးက G20 ထိပ်သီးညီလာခံမှာတော့ကမ္ဘာစီးပွားရေးပြန်လည်အားကောင်းလာစေဖို့ရာသီဥတုဖောက်ပြန်မှုတွေကိုဖြည့်ရှင်းဖို့နည်းလမ်းတွေကိုလည်းနိုင်ငံတကာခေါင်းဆောင်တွေဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်လုံးပြောပြသွားတာဖြစ်ပါတယ်။ VOE ကနေမြန်မာဘာသာစီစဉ်တွေကိုညနေ9:00ဆက်ပြီးတော့အတန်းလွင်ပေးနေပါတယ်။ကျွန်တော်တို့ VOE ကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရသတင်းတွေကိုတော့ www.burmese.voanews.com ဆိုတဲ့ internet ဆာမျက်နှာမှာပြန်လည်နှာစင်ဖတ်ရှုနိုင်ပါတယ်။ဒီကစားပြီးတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်လက်တင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။စင်ကာပူနိုင်ငံမှာ Zika virus ပိုကူးစက်ပြန့်ပွားနေတဲ့အတွက်မြန်မာနိုင်ငံကကိုယ်ဝန်ဆောင်မိခင်တွေကိုယ်ဝန်ဆောင်မှုရည်ရွယ်ထားတဲ့မိခင်လောင်းတွေအခုရက်ပိုင်းတွင်စင်ကာပူကိုမသွားသေးဘဲခေတ္တဆိုင်ထားဖို့စင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ယုံကဒီကနေ့ရက်စွဲနဲ့အသိပေးချက်တစ်စောင်ထုတ်ပြန်ထားပါတယ်။စင်ကာပူမှာ Zika virus ကူးစက်ခံရသူတွေလည်းမြန်မာနိုင်ငံသားတူလည်းပါနေတယ်ဆိုတာကိုဩဂုတ်လ30ရက်နေ့မှာစင်ကာပူကျန်းမာရေးဝန်ကြီးဌာနကမြန်မာတန်ယုံကိုအကြောင်းကြားပြီးတဲ့နောက်တန်ယုံရဲ့အသိပေးချက်ဒီကနေ့ထွက်လာတာပါ။ဒီလ4ရက်နဲ့5ရက်နေ့တွေမှာကျင်းပမဲ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးဆွေးနွေးပွဲကိုတရုတ်နိုင်ငံဟန်ဂျိုးမြို့မှာတရုတ်နိုင်ငံကအင်ရှင်ပြည့်လက်ခံကျင်းပမှာပါ။တရုတ်နိုင်ငံဟာစံသစ်တည်ထွင်မှုတွေကိုအားပေးတဲ့စီးပွားရေးပုံစံသစ်တစ်ခုတည်ဆောက်ပြီးကမ္ဘာအင်အားကြီးနိုင်ငံတွေအကြားဝန်ကြွားပြနိုင်ဖို့ရည်ရွယ်ကြိုးပမ်းနေတာဖြစ်ပါတယ်။ကမ္ဘာလုံးဆိုင်ရာဗန္ဒားရေးအကြက်တဲကာလဖြစ်တဲ့2008ခုနှစ်ကစပြီးတော့ G20 ထိပ်သီးဆွေးနွေးပွဲကိုကျင်းပလာတာပါ။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကတရားဥပဒေရှိတဲ့နေရာတစ်ခုမှာအထေကံဘုံးဖောက်ခွဲတာကြောင့်လူ12ယောက်တည်းမနည်းသေဆုံးပြီး50လောက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။ခိုင်ဘာဖက်ထွန်ခွာပြည်နယ်မာဒန်မြို့မှာဒီကနေ့အဲ့လိုတိုက်ခိုက်ခံရတာပါ။စီးရီးယားနိုင်ငံဂျာရာဘလစ်မြို့အနီးတူရကီနဲ့စီးရီးယားနိုင်ငံနယ်စပ်မှာဒီကနေ့အစောပိုင်းကပေါက်ကွဲမှုတချို့ဇက်တိုက်ဖြစ်ပါတယ်။အဲဒီပေါက်ကွဲမှုတွေဟာစီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီစစ်တပ်က IS စစ်သွေးကြောအစ်စင်ရေးဒစီတပိုင်းဖြစ်ချိန်ကဲထောင်ထားတဲ့မြေမြုံမိုင်းတွေပေါက်ကွဲတာလို့တာဝန်ရှိသူတွေကယူဆပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းရှင်းပြပေးခဲ့တာဖြစ်ပါတယ်။ဒီညနေစီးစဉ်ထုတ်လွှင့်ရမှုကမှရှားဖောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Mark Ferguson ဖြစ်ပါတယ်။VOA American တန်ညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19 25တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ